မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးလုပ်ငန်းစွမ်းဆောင်ရည်မြှင့်တင်မှုအတွက်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကနေမြန်မာနိုင်ငံရဲတပ်ဖွဲ့အလို့ယုံဆွေးနွေးပွဲတရက်ကိုပြုလုပ်သွားမှာဖြစ်ပါတယ်။အခုကျင်းပမဲ့အစ်တင်နှန်းဟာမြန်မာနိုင်ငံရဲတပ်ဖွဲ့ကိုဘလို့အထောက်အကူတွေပေးသွားမလဲဆိုတဲ့အသေးစိတ်ကိုတော့စက်သွယ်စုံစမ်းထားတဲ့ရှာဖောင်ကပြောပြပါမယ်ရှင်
။မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးနဲ့လုပ်ငန်းစွမ်းဆောင်ရည်မြှင့်တင်မှုအတွက်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကနေမြန်မာနိုင်ငံရဲတပ်ဖွဲ့ကိုစုံစမ်းစစ်ဆေးရေးစွမ်းဆောင်ရည်ဆိုင်ရာအလို့ယုံဆွေးနွေးပွဲတရားပြုလုပ်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ကိုစုံစမ်းစစ်ဆေးရေးနဲ့လုပ်ငန်းစွမ်းဆောင်ရည်ပုံမှန်မြှင့်တင်ပေးတဲ့အနေနဲ့ FBI နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဌာနချုပ်တို့ပူးပေါင်းပြီးတော့ရှစ်ပတ်ကြာမဲ့စုံစမ်းစစ်ဆေးရေးစွမ်းဆောင်ရည်ဆိုင်ရာအလို့ယုံဆွေးနွေးပွဲတရားပြုလုပ်သွားမယ်အကြောင်းကိုတော့ရန်ကုန်အမေရိကန်တန်ယုံပြောခွင့်ရသူကအခုလိုပြောပါတယ
် This is the FBI's first in-country training for Myanmar law enforcement. The United States is committed to helping strengthen Myanmar's capabilities to combat crime through training and technical support.
ဒါဟာ FBI အနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပထမအကြိမ်ပြည်တွင်းမှာပေးတဲ့တင်နှံမှာမြန်မာနိုင်ငံအနေနဲ့မှုခင်းစုံစမ်းစစ်ဆေးပေါ်တိုတိုက်ဖြတ်ရေးအတွက်အမေရိကန်ပြည်အောင်စုကထောက်ပံ့ကူညီပေးသွားဖို့တနိဋ္ဌာန်ချထားပါတယ်မြန်မာနိုင်ငံရဲဝန်ထမ်းတွေကိုမှုခင်းစုံစမ်းပေါ်တိုရေးမှုခင်းတိုက်ဖြတ်ရေးတွေလက်ကျင့်တင်နှံပေးသွားမှာဖြစ်သလိုနည်းပညာပိုင်းနဲ့ပတ်သက်တဲ့လိုအပ်ချက်တွေအပြင်ရဲတပ်ဖွဲ့ဝင်တွေအတွက်ကျင့်ဝတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာအကာအကွယ်ပေးမှုပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုအပိုင်းတွေပြီးတော့ရက်ဖက်ပူပေါင်းထိန်းချုပ်မှုပိုင်းဆိုင်ရာတွေကိုပါနိုင်ငံတကာကလက်ခံထားတဲ့စံချိန်စံညွှန်းတွေနဲ့အညီကျွန်တော်တို့အနေနဲ့ထောက်ပံ့ကူညီပေးသွားမှာပါ။
အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုအရေးအသွေးပို့မှုမြင့်မားလာအောင်အခုလိုမျိုးတင်နန်းတွေပေးတာဟာကောင်းမွန်တဲ့လှုပ်ဆောင်ချက်တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့သုတေသနဌာနမှတာဝန်ယူခဲ့ဘူးသူလက်ရှိဗိုလ်တော်မြွတ်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မင်းစိုးကအခုလိုပြောပါဗျာ။
အများကြီးထောက်ကူပြုမှာပါမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လည်းလေအရင်တော့အားနဲ့ဆိုင်အများကြီးကိုပြုပြင်ပြောင်းလဲလာတာတွေလည်းတွေ့ရတယ်ရှင်တကယ်လေရဲတပ်ဖွဲ့ဝင်တွေတင်းနန်းတွေလူပူးတွဲလုပ်တဲ့ဟာတွေကိုလည်းလေအဲအများကြီးကိုပဲလေ့ကျင့်ယူရတဲ့အတွက်အများကြီးလည်းဟိုလေတကယ်ကိုပဲဟိုအကောင်းဆုံးဖြစ်လာမယ်ပေါ့လေဒီထဲမှာရဲတပ်ဖွဲ့ကြီးပို့ပြီးတော့တိုးတက်လာပြီးတော့မှရဲတပ်ဖွဲ့အနေနဲ့လည်းဒီလိုဟာမျိုးတွေအများကြီးရှိတဲ့နယ်လို့ကျွန်မယူဆပါတယ်ရှင်
ဒါအပြင်လက်ရှိမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေအတော်များများရှိနေသေးတဲ့အကြောင်းလဲဒေါ်မင်းစိုးကအခုလိုသုံးသပ်ပြောဆိုပါတယ
်။လက်ရှိစွမ်းဆောင်ရည်နေရာနဲ့ကတော့ပေါ့လေရဲတပ်ဖွဲ့အင်အားမပြည့်စုံတာရဲ့ပေါ့လေဟိုပေါ့ကုညီပံပိုးဆိုင်တဲ့အင်အားနည်းနေသေးတာတွေတွေ့ရတယ်ပေါ့လေဆိုရရဲ့ကုညီပံပိုးမှုအင်အားလည်းနည်းနည်းနည်းနေပါသေးတယ်ဟုတ်အင်အားကလည်းစားလို့ရှိရင်တော့ရဲတပ်ဖွဲ့ဝင်တွေလှုပ်ရည်ကိုင်းလှုပ်ရှင်စိတ်ဆက်တွေသူတို့လေအင်အားတွေလည်းအများကြီးတကြွတာကိုလည်းတွေ့ရပါတယ်။နောက်တစ်ခုကလည်းဟောပေါ့လေအခုလက်ရှိပြည်ထရေးဝန်ကြီးပေါ့လေဟိုဗိုလ်ချုပ်ဂျော့ဖ်ရီဟိုတူဝန်ကြီးဗိုလ်ချုပ်အောင်စိုးရောလည်းအရင်ကပဲလေရဲတပ်ဖွဲ့နဲ့တတ်တက်လို့ရောဟိုရဲတပ်ဖွဲ့ဝန်ကြီးပေါ်မှာရောသူတို့တွေအရင်ကပဲမျှော်လင့်ချက်တွေအများရှိပါတယ
်။အရင်တုန်းကလည်းမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လူစုလူဝေးနဲ့ဆက်နွယ်တဲ့အဓိကယုံတွေကိုနိုင်ငံတကာစံနှုန်းအတိုင်းဘလို့ကင်တွယ်လှုပ်ဆောင်တင်တယ်လဲဆိုတဲ့သင်တန်းတွေကိုဥရောပသမဂ္ဂရဲအရာရှိတွေကသင်တန်းပေးခဲ့တာတွေရှိသလိုဩစတြေးလျနိုင်ငံကလည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုသင်တန်းပေးတာတွေရှိခဲ့ပါတယ်ရှင်။